Welcome to the Voice of America in Burmese.
မြန်မာညနေခင်းပါရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ5ရက်နေ့တောက်ကြနေညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်လပိုင်ပါအခုညနေပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ပထမဆုံးအချိန်တရုတ်နိုင်ငံခီးစဉ်ဖြစ်ရှစ်သတင်းဖတ်တဲ့ဒေါ်ဆန်းစုကြည်သွားတဲ့အခါတရုတ်စိုးရထိတ်တန်းကောင်းဆောင်နေတဲ့တွေ့ဆုံမှာဖြစ်ပါတယ်။အမေရိကန်စိုးရဝန်ထမ်းတွေရဲ့ကိုရီးကိုရာအချက်လက်တွေကိုတရုတ်နိုင်ငံကကွန်ပျူတာဟက်ကာတွေကဖောက်ထွင်းခိုးယူခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကဆက်ဆွဲထားပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခွန်ညွန်းနဲ့သူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။ဒီကနေ့နားဆင်ရမယ့်သတင်းတွေမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာလာမယ့်အပတ်အတွင်းမှာတရုတ်ပြည်ကိုသွားရောက်ဖို့ရှိပါတယ်။ဒီခီးစဉ်နဲ့ပတ်သက်ပြီးပါတီပြောရေးဆိုခွင့်ရှိသူဦးညံဝင်းကအခုလိုပြောလိုက်ပါတယ်
။ဒီလပေါ့၁ရက်ကနေ၁၄ရက်ဖိတ်တာကကွန်မြူနစ်ပါတီကဖိတ်တာပါ။အဲခီးစဉ်အတွင်းမှာတရုတ်သမ္မတရဲ့ဝင်းကျုံနဲ့တွေ့ဖို့
အဲ့ဒီနောက်မှာတော့တရုတ်မြန်မာနယ်စပ်မှာတရုတ်တို့ရဲ့စစ်ရေးလေ့ကျင့်မှုအခြေအနေကလေးစစ်သား52ယောက်ကိုမြန်မာအတမတော်ကနှုတ်ထွက်ခွင့်ပြုလိုက်တဲ့အကြောင်းကိုလည်းတင်ဆက်ပေးသွားမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်တဲ့တဲ့တွေကိုကိုအောင်လင်းဦးနဲ့မခွန်ညိုတို့ကကြေညာပေးကြပါလိမ့်မယ
်။တရုတ်နိုင်ငံကိုပထမဆုံးအချိန်ခီးစဉ်ဖြစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရှစ်သတင်းဖတ်တဲ့တွားရောက်ပြီးတရုတ်စိုးရထိတ်တန့်ခေါင်းဆောင်နေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ရှစ်သတင်းဖတ်ဗိုဒူးနေဇွန်လ10ရက်နေ့ကနေ14ရက်နေ့ထိခီးစဉ်တွင်တရုတ်သမ္မတရှီချင်းဖြင့်ဝန်ကြီးချုပ်လီကဲချင်းတို့နဲ့ပါတွေ့ဆုံမှာဖြစ်တဲ့အကြောင်း NLD ပြောခွင့်ရသူဦးညံဝင်းကပြောဆိုခဲ့တာပါ။တရုတ်မြန်မာနယ်စပ်ဒေသမှာကိုကလနခိုင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေကြောင့်တနင်္ဂနွေဆက်ဆံရေးမှာအဖို့အထစ်တွေကြုံနေရချိန်မှာပဲအနာရတရုတ်ကွန်မြူနစ်ပါတီရဲ့ဖိတ်ကြားချက်နဲ့ဒေါ်ဆန်းစုကြည်တွားရောက်မှာဖြစ်ပါတယ်။စစ်ဆေးရတွေလက်ထက်ကလေးကမြန်မာနိုင်ငံပေါ်နိုင်ငံရေးအရာဩဇာလွှမ်းမိုးမှုရှိတယ်လို့အများကမြင်ကြတဲ့တရုတ်နိုင်ငံဟာမြန်မာနိုင်ငံမှာအပြောင်းလဲထွက်ပေါ်လာပြီးတဲ့နောက်အတိုက်ခံ NLD ပါတီနဲ့လည်းထိတွေ့ဆက်ဆံမှုတွေရှိလာခဲ့တာပါ။ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်မတိုင်မီမှာလည်း NLD ဘိုးကော်မတီဝင်နဲ့လူငယ်ဖွဲ့ဝင်တွေတရုတ်နိုင်ငံကို၅ကြိမ်လောက်တွားရောက်ခဲ့ပြီးတဲ့အကြောင်းပါတီပြောခွင့်ရသူဦးညံဝင်းက VOE ကိုပြောပါတယ်။သမ္မတဦးသိန်းစိန်ပါဝင်မြန်မာစိုးရတာဝန်ရှိသူတွေအာဏာရနိုင်ငံရေးပါတီခေါင်းဆောင်တွေကလည်းတရုတ်နိုင်ငံကိုမကြာခဏတွားလို့ရှိရတယ်လို့တရုတ်အာဏာပိုင်နဲ့ရင်းရင်းနှီးနှီးဆက်ဆံလေးရှိပေမဲ့မကြာသေးရင်လာရတွင်နိုင်ငံနယ်စပ်ကတိုက်ပွဲတွေကြောင့်အပြန်အလှန်ဆက်ဆွဲမှုတွေနဲ့တူမပြေမလည်ခြေနေနဲ့လည်းကြုံနေကြရတာပါ
တရုတ်နိုင်ငံအလဲပိုင်းရန်စီမြစ်တွင်တိတ်မောက်သွားတဲ့ခီးသည်တင်တင်မော့ကိုပြန်ဆဲနိုင်ဖို့ကယ်ဆယ်ရေးဝန်ထမ်းတွေစတင်ဆောင်ရွက်နေကြပြီးသေဆုံးသူစုစုပေါင်း69ယောက်ထိရှိနေပြီဖြစ်တဲ့အတွက်လည်းနောက်ထပ်အသက်ရှင်ကျန်သူတွေကိုတွေ့နိုင်တဲ့အလားအလာနှဲပါလာနေပါတယ်။မှောက်ခုံဖြစ်နေတဲ့ Eastern Star တင်မော့ကိုပြန်တည့်နိုင်အောင်ညလုံးပေါက်ကြိုးစားခဲ့ကြပြီးတဲ့နောက်အခုနောက်ဆုံးမှာတော့တင်မော့ကိုတဲ့တစ်ခုလုံးရေပေါ်ပြန်ပေါ်လာတာကိုဗီဒီယိုမှတ်တမ်းတွေမှာတွေ့ရပါတယ်။တနင်္လာနေ့နှောင်းပိုင်းဆိုးဝါးလာတဲ့ရာသီဥတုအတွင်းတင်မော့နစ်မြုပ်သွားခြင်းကလေးကအသက်ရှင်ရဲ့14ယောက်ကိုသာကယ်ဆယ်နိုင်ခဲ့တာပါတက်ကြီးရွယ်ကိုအများစုပါဝင်တဲ့ခီးသည်တွေက300ကျော်ကတော့ပျောက်ဆုံးနေဆဲဖြစ်ပြီးအများပြားဟာတင်ဘော1 byte ထဲမှာပိတ်မိနေနိုင်တယ်လို့ယူဆထားကြပါတယ်ပို့ဆောင်ရေးဝန်ကြီးဌာနပြောခွင့်ရကတင်ဘောတစ်စင်းလုံးကိုပြန်ဖော်ပြီးပျောက်ဆုံးနေတဲ့သူတွေကိုစတင်ရှာဖွေမှာဖြစ်ကြောင်းဒီကနေ့ပဲသတင်းတောက်တွေကိုပြောထားပါတယ်သေဆုံးသူအရေအတွက်ဟာလည်းတဖြည်းဖြည်းပိုများလာနိုင်တဲ့အတွက်ဆယ်စုနှစ်တွေအတွင်းတရုတ်ရေချောင်းသမိုင်းမှာအဆိုးဝါးဆုံးမတော်တဆမှုတစ်ခုလည်းဖြစ်လာနိုင်ပါတယ်ရှင်
မတ်လို့ခေါ်တဲ့အရှိ11ဒေသအသက်ရှူလမ်းကြောင်းဆရာယောဂကြောင့်တောင်ကိုရီးယားနိုင်ငံမှာလူလေးဦးထိသေဆုံးခဲ့ရပြီးကုသခံရသူကလည်း42ယောက်ထိရှိသွားပြီလို့တာဝန်ရှိသူတွေကဒီကနေ့ပဲပြောဆိုခဲ့ပါတယ်။ယောဂကုသခံရသူ35ယောက်မြောက်လူနာကတော့ဆရာဝန်2ဖြစ်ပြီးဗိုင်းရပ်စ်ပိုးကုသခံနေရချိန်မှာကျန်းမာရေးနှိမ့်နှောင်းဖလှယ်ဝဲတစ်ခုကိုတက်ရောက်ခဲ့တဲ့အတွက်နောက်ထပ်လူထောင်လောက်ကိုပါကုသမဲ့အခြေအနေမျိုးနဲ့ကြုံခဲ့ရတာပါ။တောင်ကိုရီးယားကျန်းမာရေးဝန်ကြီးမွန်ယွန်ဖြိုးကတော့ယောဂပြန့်နှံ့မှုတွေမဖြစ်အောင်ကာကွယ်ဖို့တခြားလူတွေကိုတရားခွဲထားဖို့စီစဉ်နေတယ်လို့ပြောဆိုခဲ့ပါတယ်။39ယောက်မြောက်လူနာဆိုရင်လေတောင်ကိုရီးယားလီတက်ကတက်ချက်ကြီးတူဖြစ်ပြီးဆိုးမျိုးတော့တောင်ဘက်ကီလိုမီတာ50ခွာကလီတက်စကန်မှာပဲယောဂကုသခံခဲ့ရတာကိုစစ်ဆေးတွေ့ရှိခဲ့တာပါလူများပြားကိုပြန့်နှံ့နေတဲ့အန်ဒီရရှိပြီးတီလောက်တဲ့အထိပြင်းနေတဲ့မားစ်ယောဂကိုကာကွယ်တဲ့အနေနဲ့လက်တလောကုသခံနိုင်ရရှိတဲ့လူပေါင်း1600လောက်ကိုစစ်ဆေးပြီးတီးတန့်ခွဲခြားထားပါတယ်
အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမှာစစ်သားအယောက်20တေဆုံးပြီးလူပေါင်းဒါဇင်နဲ့ချီဒဏ်ရာရအောင်တိုက်ခိုက်သွားတဲ့စစ်သွေးကြတွေကိုလိုက်လံရှာဖွေနေတဲ့စစ်စင်ရေးစတင်လိုက်ပါတယ်။မနီပူဒေသကတပုံတွေဟာရော့ကက်လောင်ချာတွေဘုံးတွေတုံးပြီးစစ်ရင်တန်းတွေကိုကြာသာပတိနေ့ကခြုံခိုတိုက်ခိုက်ခဲ့တာလို့အစိုးရရရှိတွေကပြောပါတယ်။အဲ့ဒီဒေသမှာပုံ အဲ့ဒီဒေတာပုံအောင်ရဒေတာတွေမှာစစ်သွေးကြတွေကိုတွေ့တာနဲ့အသေးပြတ်သက်ခွင့်ကိုလည်းစစ်သားတွေကိုပေးထားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။တဘုံအုပ်စုတော်များများကဒီတိုက်ခိုက်မှုကိုသူတို့လုပ်တာလို့ပြောနေကြပါတယ်။မဏိပူဒေတာကလက်နက်ကင်တဘုံတွေရဲ့ဒဏ်ကိုခံစားနေရတာနှစ်ပေါင်းများစွာကြာနေပါပြီ။အိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုရီကဒီတိုက်ခိုက်မှုဟာဆင်ကျင်ကြံနေပြီးတော့ဝမ်းနည်းစရာကောင်းတဲ့လုပ်ရဖြစ်တဲ့အကြောင်းကိုလည်းပြောသွားခဲ့ပါတယ်။
ယူအေကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တန်းနဲ့ချီတဲ့အမေရိကန်ဆိုးရဝန်တန်းတွေရဲ့လွန်ကျော်ရေးဆန်ရအချက်လက်တွေအပါအဝင်နောက်ကျောင်းရာဇဝင်တွေကိုစုဆောင်းသိမ်းဆည်းရတဲ့ဌာနကိုတရုတ်နိုင်ငံကကွန်ပျူတာဟက်ကာစ်တွေဖောက်ထွင်းဝင်ရောက်ခဲ့တဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဝန်ထမ်းဟောင်းတွေနဲ့လက်ရှိဝန်ထမ်း၄သန်းလောက်အချက်လက်တွေပါကောင်းပါသွားနိုင်တယ်လို့လည်းကိုယ်ရေးကိုယ်တော်အချက်လက်တွေကိုစီမံကွန်ကရီးရတဲ့ဘိုးဆိုးရအေဂျင်စီ OPM ကပြောဆိုနေတာပါ။အမေရိကန်အာဏာပိုင်ကတော့တရုတ်စိုးရနဲ့ဆက်နွယ်မှုရှိနေတဲ့တရုတ်နိုင်ငံကကွန်ပျူတာဟက်ကာစ်တွေရဲ့လက်ချက်ဖြစ်လိမ့်မယ်လို့ယုံကြည်ထားတဲ့အကြောင်းပြောဆိုခဲ့ကြပေမဲ့ဘလို့အချက်လက်တွေကြောင့်ဒီလိုပြောနိုင်တယ်ဆိုတော့တော့ပြောဆိုမသွားပါဘူး။တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူဟုန်လင်းကတော့စိုက်ဘာတက်ခတ်မှုတွေဟာရေပြူရာအဖြစ်ဘသူဘဝလက်ချက်ဆိုတာမသိနိုင်တယ်လို့နေဆက်ဖြတ်ကျော်တက်ခတ်မှုတွေဟာခြေရာခံမှုလည်းခက်ခဲတဲ့အတွက်အမေရိကန်ရဲ့ဆွဆွဲချက်ဟာတာဝန်မဲ့လွန်းတယ်လို့ဒီကနေ့ပဲပြောဆိုခဲ့တာပါ။ဝါရှင်တန်မှာရှိတဲ့တရုတ်တန်ယုံပြောခွင့်ရသူကလည်းစိုက်ဘာတက်ခတ်မှုတွေကိုဥပဒေမဲ့လုံးရဖြစ်တရုတ်စိုးရကတတ်မှတ်ထားပြီးအမေရိကန်ရဲ့မှတ်စာပြောဆိုချက်ဟာတာဝန်မဲ့တယ်လို့အကျိုးလည်းမရှိဘူးလို့ပြောဆိုခဲ့ပါတယ်။ OPM ရုံးကတော့အချက်လက်တွေမပေါက်ကြအောင်တင်းတင်းကြပ်ကြပ်မထိန်းချုပ်နိုင်သေးခင်ဧပြီလထဲမှာပဲ Hacker Street ဖောက်ထွင်းတာခံခဲ့ရတာလို့ပြောဆိုခဲ့တယ်လို့အမေရိကန်ဘဟုစိုးရစုံစမ်းစစ်ဆေးရေးဘူရို FBI နဲ့အမိမြေလုံရုံးရေးဖွဲ့တို့ကပူးပေါင်းစုံစမ်းစစ်ဆေးနေတယ်လို့လည်းပြောဆိုထားခဲ့ပါတယ်
။ယာရုကနာယူရမဲ့ FIFA ဥက္ကဋ္ဌဆက်ဘတ်ဘလာတာကသူဆယ်စုနှစ်ကျော်ဦးဆောင်လာခဲ့တဲ့ဖီဖာအဖွဲ့ကိုပြုပြင်ပြောင်းလဲမှုတွေအကြီးအကျယ်လုပ်ဖို့လိုတယ်လို့ပြောလိုက်ပါတယ်။အုပ်ချုပ်ရေးအဖွဲ့ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့စီကံထိန်းသိမ်းရေးနဲ့စီးရင်စစ်လုပ်ငန်းကော်မတီအကြီးအကဲနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ဥက္ကဋ္ဌကအခုလိုမှတ်ချက်ပေးပြီးပြောဆိုခဲ့တာပါ။သူနှုတ်ထွက်တော့မယ်လို့ရုတ်တရက်ကြေညာခဲ့ပြီး၃ရက်ကြာမှမစ္စတာဘလာတာကဖီဖာအဖွဲ့ကိုပြုပြင်ပြောင်းလဲရေးကြီးကြီးမားမားလှုပ်ဆေးခြင်းဆောင်ကြောင်းနဲ့ဖီဖာရဲ့ညီလာခံကနေပြီးတော့သာအခုလိုပြုပြင်ပြောင်းလဲရေးတွေကိုအခောင့်အထည်ဖော်ပေးနိုင်လိမ့်မယ်လို့ပြောပါတယ်။မစ္စတာဘလာတာကဥက္ကဋ္ဌတိရွေးချယ်ပြီးချိန်အထိဖီဖာကိုဦးဆောင်မှုပေးသွားဖို့ရည်ရွယ်ထားကြောင်းလည်းပြောပါရယ်ဥက္ကဋ္ဌတိကိုတော့2015ဒီဇင်ဘာကနေ2016မတ်လ16ရက်ကြားမှာရွေးချယ်သွားပါလိမ့်မယ်1998နဲ့2010ပြည့်နှစ်တွေမှာကမ္ဘာဖလားဘောလုံးပွဲအင်ရှင်ဖြစ်ရွေးချယ်ရမှာလက်စားမှုတွေရှိခဲ့တဲ့အတွက်အပြစ်ရှိကြောင်းအမေရိကန်ပြည်ထောင်စုမှဝန်ခံထားတဲ့ဖီဖာအမှုဆောင်ကော်မတီဝင်ဟောင်းအမေရိကန်နိုင်ငံသားချားစ်ဘလာဇာရဲ့ဆွဆွဲချက်ဟာမမှန်ကန်ဘူးလို့တောင်အာဖရိကအစိုးရနဲ့အမျိုးသားဘောလုံးအသင်းတို့ကကြေညာညှင်းဆန်လိုက်ပါတယ်တောင်အာဖရိကရာဇဝတ်မှုကင်းစုံစမ်းစစ်ဆေးရေးအဖွဲ့ကတော့ဒီဆွဆွဲချက်တွေကိုပနားမစစ်ဆေးမှုစတင်နေပြီဖြစ်ကြောင်းပြောပါတယ်
။ယူကရိန်းနိုင်ငံမှာရုရှားကစီးရီးယားဝင်ရောက်စစ်ဖက်နေတာတွေရန်လိုတဲ့လုပ်ရက်တွေပေါ်မဟာမိတ်နိုင်ငံတွေကြားစိုးရိမ်မှုတွေကိုဆွေးနွေးဖို့အမေရိကန်ပြည်ထောင်စုကထိပ်တန်းကာဝေးရာရှိတွေတန်တမန်တွေဂျာမနီနိုင်ငံစတုတ်ဂတ်မြို့မှာဒီကနေ့ရောက်နေကြပါတယ်။ယူကရိန်းစိုးရိမ်တပ်ဖွဲ့တွေနဲ့ခွတ်တော်ရေးသဘုံတွေကြားတိုက်ပွဲတွေတကြောပြန်ပေါ်ပေါက်ခဲ့ပြီးနောက်မှာပဲအမေရိကန်ဥရောပကုကရေးဌာနချုပ်မှာဥရောပအခြေစိုက်စစ်ဗိုလ်ချုပ်ကြီးတွေတာမတ်ကြီးတွေနဲ့အမေရိကန်ကာဝေးဝန်ကြီးအက်စတန်ကတာဒီကနေ့တွေ့ဆုံမှာပါ။ယူကရိန်းမှာရုရှားနိုင်ငံကနောက်ထပ်စစ်ဖက်မှုတွေလုံမလနိုင်အောင်ဟန်တားနိုင်ရေးမြောက်အတ္လန္တိတ်စာချုပ်ဖွဲ့ NATO ရဲ့မဟာဗျူဟာအမေရိကန်နဲ့ဥရောပတို့ရဲ့စီးပွားရေးတန်ခတ်မှုတွေထိရောက်မှုရှိမရှိဆိုတာတွေကိုလည်းပြန်လည်သုံးသပ်ကြမှာဖြစ်ပါတယ်။ဒီလနောက်မှချင်းပါပဲနေတိုးဖွဲ့ရဲ့ဝင်ကြီးအဆင့်ဆွေးနွေးပွဲမတိုင်မီဝင်ကြီးကတ်တာအနေနဲ့စဉ်စားသုံးသပ်မှုတွေလုပ်နိုင်မှုအခုဆွေးနွေးပွဲကိုရည်ရွယ်ချင်းပါတာလို့လည်းအမေရိကန်ပင်လယ်ကုန်စစ်ဌာနချုပ်ရဲ့ပြောခွင့်ရသူ Brent Colburn ကပြောဆိုခဲ့တာပါ။အာယုံဆိုင်ဆွေးနွေးမဲ့အထက်မှာတော့ရုရှားနိုင်ငံရဲ့ယူကရိန်းနိုင်ငံတွင်းကလူရဲတွေပါဝင်လွန်ခဲ့တဲ့တစ်နှစ်ခွဲကာလအတွင်းကိစ္စတွေလည်းပါဝင်လိမ့်မယ်လို့လည်းသူကပြောဆိုထားပါတယ်။
နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဘိုကိုဟာရမ်စစ်သွေးကြွအဖွဲ့လှုပ်ရှားရာအဒွာမာဝါပြည်နယ်မြို့တော်ယူလာမှာဘုံပောက်ကွဲမှုဖြစ်ပြီးလူ30ကျော်သေဆုံးခဲ့တဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဂျာသာရီနဲ့နှောင်းပိုင်းတို့ကဂျမီတာဈေးအတွင်းညနေဈေးဝယ်သူတွေနဲ့စီကားနေချင်းပောက်ကွဲခဲ့ကြောင်းအရေးပေါ်အခြေအနေစီမံခန့်ခွဲမှုအဖွဲ့တာဝန်ရှိသူကပြောပါတယ်။အနည်းဆုံး31ယောက်သေဆုံးပြီး38ယောက်ဟာဆေးရုံတွေမှာဆေးကုသမှုခံယူနေရကြောင်းပြောပါတယ်။ဒီလိုရမျိုးကိုအစွန်းရောက်ဘိုကိုဟာရမ်အဖွဲ့ကလှုပ်လှစ်ရှိပေမဲ့အခုထိတော့ဘသူကမှသူတို့လှုပ်တယ်လို့ထုတ်ဖော်ပြောကြတာမျိုးမရှိသေးပါဘူးရှင်။
direct from Washington, the voice of America, the VOA.
နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မခွန်ယူတို့ကကြီးညာသွားတာပါအခုပထမဦးဆုံးထူးခြားတဲ့မြန်မာသတင်းတစ်ပုဒ်ကိုနားဆင်ရမှာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာတရုတ်ကွန်မြူနတီပါတီရဲ့ဖိတ်ကြားချက်အရလာမယ့်အပတ်အတွင်းမှာတရုတ်ပြည်ကိုပထမဦးဆုံးအကြိမ်သွားရောက်ဖို့ရှိနေပြီးဒီခီးစင်မှာတရုတ်နိုင်ငံသမ္မတဝန်ကြီးချုပ်တို့နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ VOA တင်ဆက်ထောက်ကိုမိုးစော်ကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့အရင်ကအမေရိကဥရောပစတဲ့အနောက်နိုင်ငံတွေနဲ့ထိတွေ့ဆက်ဆံမှုများခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာနောက်အပတ်ဗုဒ္ဓဦးနေ့မှာအင်ရှင်ရဲ့ဖိတ်ကြားချက်အရအိန္ဒိချင်းတရုတ်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးညံဝင်းကအခုလိုပြောပါတယ်
။အဲရက်ကနေပြီးတော့ဒီလပေါ့အဲရက်ကနေ14ရက်ဖိတ်ကြားကသွန်သနစ်ပါတီကဖိတ်ကြားပါ။အဲခီးစဉ်အတွင်းမှာတရုတ်သမ္မတရဲ့ဝင်းကျုံနဲ့တွေ့ဖို့အစီအစဉ်ပါပါတယ်
။ဒီခီးစဉ်နဲ့ပတ်သက်ပြီးအသေးစိတ်ပြောဆိုတာတော့မရှိပါဘူး။ဒီခီးစဉ်ဟာဒေါ်ဆန်းစုကြည်ဟာပါတီဥက္ကဋ္ဌအနေနဲ့ပထမဆုံးတွားရောက်တဲ့ခီးစဉ်ဖြစ်ပေမဲ့အရင်က NLD ဗဟိုကော်မတီဝင်တွေနဲ့လူငယ်အဖွဲ့ဝင်တွေတရုတ်နိုင်ငံကိုအနည်းဆုံး5ချိန်လောက်တွားရောက်ခဲ့ဘူးတာဖြစ်ပါတယ်။အရင်ခီးစဉ်တွေမှာအဓိကဆွေးနွေးပြစ်ခဲ့တာတွေကိုတော့ဦးညံဝင်းကအခုလိုပြောပါတယ်
။ဘာသာ6ခါလောက်ရှိပြီ။တွားတဲ့အထဲမှာကျွန်တော်လည်းတစ်ခေါက်တွားဘူးလေ။အဲဒီလိုပဲကွန်မြူနတီပါတီဖိတ်ပါတယ်။ဆိုကြတော့ကွန်မြူနတီပါတီရဲ့နိုင်ငံရေးရုံးလို့ပါလို့မှာကျွန်တော်တို့တွေ့ရပါတယ်။ 5 ဖွဲ 6 ဖွဲလောက်ရှိပြီးသွားတာ။ကျွန်တော်သွားတဲ့အခါမှာတော့ဒီနေသဒေသအခြေအနေနဲ့ဟိုနှစ်ဖက်နော်ပူးပေါင်းဆောင်ရွက်ရင်နှစ်ဖက်အကျိုးရှိမယ်ဆိုတာမျိုးနောက်မူရင်းစေဝါလိုကိစ္စမျိုးအဲ့ဒါမျိုးတွေကိုပြောပြပါတယ်။
ဒေါ်ဆန်းစုကြည်တွားရောက်မဲ့အချိန်ဟာတရုတ်မြန်မာနယ်စပ်ဒေသကကိုကန့်စစ်ပွဲကြောင့်နှစ်နိုင်ငံဆက်ဆံရေးမှာအဖူးထစ်တွေရှိနေခြင်းနောက်တရုတ်စစ်တပ်ကနယ်စပ်ဒေသမှာအင်အားပြစီးရေးလေ့ကျင့်နေခြင်းနဲ့လည်းတိုက်ဆိုင်နေတာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးဗမာပြည်ကွန်မြူနတီပါတီရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်ဖိုးတန်ကြောင်းကအခုလိုတုံ့တက်ပြောဆိုပါတယ်
။အခုဟာကတော့ကျွန်တော်ဒီနာကတရုတ်ပြည်ဟာဗမာပြည်ကိုဆွေးရင်းနဲ့ပတ်သက်လို့အခြေခံကနေစပြီးတော့ဒီဂရင်းဆက်ပြီးပြန်ပြင်ပြီးလုပ်နေတယ်ကျွန်တော်မြင်ပါတယ်။တရုတ်ပြည်ကပြည်ကဗမာပြည်ရဲ့ဒီအတိုက်ခံဒီဆိုအဆိုအမဟုတ်ကဲ့အားကြီးကြီးကိုသူဆွဲတင်နေသူသဘောပေါက်လာတာတော့အချက်တစ်ခုရှိတော့ပါကြီးကြာပါပါကြီးဒါပေမဲ့သူလက်တွေ့လက်တွေ့နေမှာလည်းနည်းအဖွဲ့ဖက်ထောက်ထားနေရတယ်ပါနည်းနည်းနောက်ကျနေခု MLD ဆိုလို့ရှိရင်အရင်ကအဖွဲ့နဲ့သူဖိတ်ပြီးပါကြီးအခုတော့ဆန်းစုလေးဒီကဆန်းပြီးတဲ့အချိန်အဲ့ဒီဖိတ်ကြလို့ဖြစ်မှာသူအစီအစဉ်ရှိရှိနဲ့လုပ်နေတယ်ကျွန်တော်အဲ့ဒီမြင်ပါတယ်
ဒီခီးစဉ်မှာမြန်မာပြည်အတွက်ဘလို့အကျိုးရလတ်တွေရနိုင်မလဲဆိုတဲ့အပေါ်မှာတော့ရဲဘော်ဖိုးတန်ကြောင်းကအခုလိုပြောပါတယ်
။တင်းပြည်ဟာဒီစုပ်ကိုတုံးကြီးကြီးနဲ့ဒီလိုအဖွဲ့အစည်းတစ်ခုကြီးနဲ့ဆွေးနွေးတာကိုနိုင်ငံအတွက်ရောကိတာမျိုးတုံတိုင်းအချင်းကြီးမှမလုပ်တော့ဘူးခင်ဗျ။အဲ့တော့အခုမြန်မာပြည်ရဲ့အချင်းကြီးမှလည်းသူအဲ့ဒီမြန်မာနိုင်ငံကိုကန့်ကန့်နဲ့ဆွေးနွေးတာမျိုးအဲ့လိုမျိုးအသေးသေးပေါ်အောင်တော့မရှိဘူးလို့ထင်ပါတယ်။ကျွန်တော်ထင်တာကတော့ဒီရတဲ့ခုမြေတစ်ခုမြေအောင်လို့အတွက်ဒီမှာပြေးအင်အားစုရဲ့အားလုံးကိုဆွေးနွေးရလို့ကျွန်တော်ထင်ပါတယ်အစိုးရနဲ့လည်းလက်ရှိဆိုးဝါးကိုတူဆွေးနွေးတော့ဒီမှာပြေးတခြားအစိုးရမဟုတ်တဲ့အင်အားစုတွေကိုဆွေးနွေးအဲ့ဒီရေကြီးနဲ့လက်နေတာပါအဲ့တော့ဒီမှာပြေးအစိုးရဆွေးဆိုတာကသူတို့ရဲ့အစိုးရဆွေးတော့သူအဓိကထားလိုက်တယ်လို့ပြောရင်ဒီမှာမြင်ထင်ပါတယ်
ပြီးခဲ့တဲ့ AB လအတွင်းကလည်းတရုတ်ကွန်မြူနတီပါတီရဲ့ဖိတ်ကြားချက်အရပြည်ထောင်စုကြက်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌပြည်ထောင်စုလွှတ်တော်နာယကသူရောဥွှေမန်းဟာတရုတ်နိုင်ငံကိုတွားရောက်ခဲ့ပါတယ်။ဒီခီးစဉ်မှာသူရောဥွှေမန်းဟာတရုတ်သမ္မတနဲ့တွေ့ဆုံပြီးနှစ်နိုင်ငံတိုးတက်ဖွံ့ဖြိုးရေးတင်းကျင်းအေးချမ်းရေးနဲ့နယ်စပ်ဒေသငြိမ်းချမ်းရေးကိစ္စရပ်တွေဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်
။ကိုမိုးစောပြောပြသွားတာပါ။အခုတော့တရုတ်မြန်မာနယ်စပ်ဘက်ကအခြေအနေတွေကိုကြည့်ရအောင်။မြန်မာနယ်ဆက်အနီးမှာတရုတ်တို့ကကြည်အစ်စ်နဲ့စစ်ရေးလေ့ကျင့်တာဆိုရင်တရုတ်တို့ရဲ့တောင့်တင်းတဲ့စစ်အင်အားကိုပြသလိုက်တာဖြစ်တယ်လို့ကာကွယ်ရေးဆိုင်ရာကျွမ်းကျင်သူတွေကပြောပါရယ်တရုတ်နယ်ဆက်အနီးမြန်မာနဲ့တိုင်းရင်းသားလက်နက်ကိုင်တို့တိုက်ပွဲတွေတင်းမာလာတဲ့ကာလမှာထွက်ပေါ်လာတဲ့တရုတ်တို့ရဲ့စစ်ရေးလေ့ကျင့်မှုဟာလူထုအထိတ်အလန့်မဖြစ်အောင်အထူးသတိထားဖို့လိုတယ်ဆိုပြီးမြန်မာနိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်ပါရယ်အသေးစိတ်ကိုမတင်ကြီးထက်ကပြောပြပေးပါမယ
်ဟုတ်ကဲ့ပါရှင်မြန်မာတပ်မတော်နဲ့ကိုကန့်လက်နက်ကိုင်တပ် MNDAA တို့ကြောင့်လာနေချီချာမြင့်နေပြီဖြစ်တဲ့တိုက်ပွဲတွေအတွင်းမြန်မာဘက်ကဗုံးတွေလက်နက်ကြီးစံတွေတရုတ်ဘက်ကိုကြားရောက်ပောက်ကွဲပြီးတရုတ်နိုင်ငံသားတချို့သေဆုံးထဏ်ရာရခဲ့တာပါ တရုတ်မြန်မာနယ်စပ်ကတိုက်ပွဲတွေဟာနယ်စပ်ဒေသတည်ငြိမ်အေဂျင်စီကိုတက်ရောက်မှုတွေရှိနေပြီလို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပြီးဒီအပိုင်းအတွင်းမှာပဲတရုတ်ပြည်သူလွတ်မြောက်ရေးတပ်မတော်ကဝေဟင်နဲ့မြေပြင်ပူးရဲစစ်ရေးလေ့ကျင့်မှုကိုကြီအစ်စ်တွေနဲ့လှုပ်ဆောင်ခဲ့တာဖြစ်ပါတယ်တရုတ်ရဲ့စီးရေးလေ့ကျင့်မှုဟာဆိုရင်သူ့ရဲ့စစ်အင်အားကိုပြသလိုက်တာဖြစ်တယ်လို့အမေရိကန်အခြေစိုက်လေကြောင်းနဲ့ကာကွယ်ဆိုင်ရာလေးလာတဲ့ Air Force Association ရဲ့ကာကွယ်ဆိုင်ရာအကြီးအကဲပေးပီတာဟိုစီကပြောပါတယ
် Well my view is that the Chinese are sending signals and the signals they are sending are we are powerful
တရုတ်တွေကသူတို့အင်အားကြီးတယ်ဆိုတာနဲ့သူတို့လှုပ်ချင်တဲ့ကိစ္စမှာဘယ်သူမှဝင်မဆွတ်သင့်ဘူးဆိုတာကိုပြလိုက်တယ်ဆိုတာရှင်းပါတယ်
မြန်မာဘက်ကတိုက်ပွဲတွေအတွင်းတရုတ်ဘက်ကိုလက်နက်ကြီးချရောက်ပောက်ကွဲပြီးတရုတ်နိုင်ငံသားတချို့သေဆုံးခဲ့ရမှုနဲ့ပတ်သက်လို့တရုတ်ဘက်ကတန်တမန်ရေးအရမြန်မာကိုပြင်းပြင်းထန်ထန်သတိပေးခဲ့ပြီးတဲ့နောက်အခုလိုစီးရေးလေ့ကျင့်မှုကိုလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့သုံးသပ်သူတချို့ကတော့တရုတ်မြန်မာအစိုးရနှစ်ရက်ကြာအရင်တုန်းကလိုဆက်ဆံရေးမကောင်းတော့တဲ့အချက်ကိုလည်းထောက်ပြပါတယ်။အမေရိကန်ပြည်ထောင်စုမိုင်ယာမီတက္ကသိုလ်နိုင်ငံရေးသိပ္ပံဌာနကပါမောက်ခဂျွန်ဒရီယာကတော့အခုလိုပြောပါတယ်။
Only Beijing really knows the answer to that, I'm afraid. Since
လေကျမှုဘာကြောင့်လုံးရတယ်ဆိုတာကိုတော့တီအဆိုးကပဲသိပါလိမ့်မယ်။ကျမမပြောလို့ပါဘူး။နောက်ဒေါ်ဆန်းစုကြည်လွတ်မြောက်လာတဲ့မြန်မာနိုင်ငံတွင်းကတရုတ်ရဲ့ဖွံ့ဖြိုးရေးစီမံကိန်းတချို့ဟာဆိုရင်လေဒေသခံတွေကိုစိုးကျိုးတွေတက်ရောက်မယ်အရေးစိုးရင်ခြင်းနဲ့ဆန့်ကျင်ခံရမှုတွေရှိလာပါတယ်။မြန်မာပြည်သူတချို့ဟာလည်းနိုင်ငံတွင်းကတရုတ်တို့ရဲ့စီးပွားရေးလုပ်ငန်းတွေပေါ်မှာအမြင်မကျေလည်မှုတွေရှိလာတယ်လို့လက်ရှိမြန်မာနဲ့တရုတ်အစိုးရနှစ်ယောက်ကြားမှာလည်းအရင်မြန်မာစစ်အစိုးရတုန်းကလိုဆက်ဆံရေးကမကောင်းတော့ပါဘူ
းတရုတ်မြန်မာနယ်စပ်မှာတရုတ်တို့ရဲ့စီးရေးလေ့ကျင့်မှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံခြားရေးဝန်ကြီးကတော့နယ်စပ်ဒေသစီးရေးလေ့ကျင့်မှုမှာနယ်စပ်ဒေသခံတွေအထူးသဖြင့်မြန်မာနိုင်ငံသားတွေအထိတ်တလန့်မဖြစ်ဖို့အထူးသတိထားဖို့တရုတ်ဘက်ကပြောဆိုထားပြီးဖြစ်တယ်လို့ကြားသားပရင်းနေမှာပြောဆိုပါတယ်တရုတ်မြန်မာနယ်စပ်တိုက်ပွဲတွေဟာနယ်စပ်ဒေသလုံးချုံအေဂျင်ရေးကိုတည်ရောက်မှုတွေရှိတယ်လို့တရုတ်ဘက်ကယူဆထားပေမဲ့အခုစစ်ရေးလေ့ကျင့်မှုကပုံမှန်လေ့ကျင့်မှုသာဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။တရုတ်ဘက်ကစစ်ရေးလေ့ကျင့်မှုတွေလှုပ်ဆောင်နေတဲ့ဒီအပိုင်းအတွင်းမှာတော့ကိုကန့်ဒေသဘက်မှာတိုက်ပွဲတွေငြိမ်သက်နေပါတယ်ရှင်။
တစ်ဆက်တည်းမှာပဲအခုလိုတရုတ်မြန်မာနယ်စပ်ဘက်မှာတရုတ်ဘက်ကစစ်ရေးလေ့ကျင့်မှုတွေလုပ်နေချိန်မှာပဲဝါပီတောင်ပိုင်းမှာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေလည်းစစ်ရေးအခြေအနေတင်းမာနေပါတယ်။ဝါပီသွေးစည်းညီညွတ်ရေးထိန်းချုပ်ရာဝါပီတောင်ပိုင်းအတွင်းမှာတစ်ခိုးထုံမှုကိုဝင်ရောက်ဖမ်းဆီးရင်တပ်စခန်းချထားတဲ့မြန်မာစစ်တပ်ကိုဝါပီသွေးစည်းညီညွတ်ရေးတပ်ကဝိုင်းထားတာကြောင့်နှစ်ဖက်တို့ကြားစစ်ရေးတင်းမာနေကြပါတယ်။ဝါတက်ရဲ့ခွင့်ပြုချက်နဲ့တစ်ခုတ်သူတွေကိုတရားဥပဒေကြောင်းအရအေးအယူမှာကိုမကက်ကွက်ပေမဲ့ဒေတာအတွင်းဝင်ရောက်လာတဲ့မြမတက်မတော်ပြန်ဆုတ်ခွာသွားဖို့လိုတယ်လို့ဝါပီသွေးစည်းညီညွတ်ရေးတက်မတော်ကပြောဆိုလိုက်ပါတယ်။အင်အားကြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝါပီသွေးစည်းညီညွတ်ရေးတက်မတော်နဲ့မြမတက်မတော်တို့ကြားစစ်ရေးတင်းမာမှုကိုနှစ်ဖက်တို့ကဘလို့ချီးကပ်အပြေရှာမလဲဆိုတာကိုတော့မတိုင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့နယ်တစ်တော်ကျိုးဝိုင်းတွင်ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ရဲ့ခွင့်ပြုချက်နဲ့တစ်ထုတ်လုပ်သူတွေကိုမြမတပ်မတော်ကအင်အား100နီးပါးရှိတဲ့တပ်ရင်းခမရ919ကဝင်ရောက်စီးနှင်ဖမ်းဆီးခဲ့တာဖြစ်ပါတယ်။တစ်ခိုးထုတ်လုပ်တဲ့ကားတွေနဲ့လူပေါင်း16ယောက်တို့ကိုဖမ်းဆီးခဲ့ပြီးဝါပြည်သွေးစည်းညီညွတ်ရေးတပ်ထင်းချုပ်ရာဝါပြည်တောင်ပိုင်းဒေသမိုင်းတုံမြို့အနီးကနာကောင်းမှုမှာမြမတပ်မတော်တရင်ကစခန်းချထားတာမို့ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ရဲ့တပ်ရင်းနှရင်တို့ကဝိုင်းဝန်းပိတ်ဆို့လိုက်တာဖြစ်တယ်လို့ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ရဲ့ပြောခွင့်ရဦးအောင်မြင့်ကပြောပါတယ်
ဒီကိစ္စမျိုးကိုတက်နဲ့သုံးစရာမလိုပဲနဲ့ဒေသရင်းနဲ့တတော်ဌာနကဖမ်းတာပြုတာပြောတာဆိုတာဆိုလို့ရှိရင်ဒါကတော့တဘာဝကြလေနိအဲဒါတဘာကွာမဟုတ်ဘဲနဲ့တရင်နဲ့ဝင်ဖားနေဆိုတော့ကျွန်တော်တို့ဒေတာအတွင်းမှာဝင်ဖားနေဆိုတော့ဒါကတော့မကောင်းဘူးပေါ့ဗျာနောက်တစ်ခုကမကျင်တတ်တာကဘာလဲဆိုတော့မနေ့ကအထီးတီးရတဲ့သတင်းကသူတို့ကဗမာ10ယောက်ကိုတော့ဆွတ်လိုက်ပြီးဒီဂျန်နဲ့6ယောက်ပလောင်1ယောက်ဝ1ယောက်တီး4ယောက်ကိုတော့ဖမ်းထားပြီးတော့တရားရုံးတင်လို့တရားစွဲထားပြီးဆိုပြီးတော့ပြရတဲ့တဲ့မယ်ဒါကြောင့်မို့ဒီနှစ်ခုစလုံးကဟိုနည်းနည်းကတိကောင်းဖြစ်တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်တရင်နှင်းဆိုပြီးတော့သူတို့ဟိုဖမ်းတဲ့နေရာမှာသူတို့ဟိုတရင်ကနေထားလို့မယ်ဒါကြောင့်မို့သူတို့ကိုဝိုင်းထားလိုက်တာ
အင်အား100နီးပါးရှိတဲ့မြန်မာတပ်မတော်တပ်ဖွဲ့ကိုဝါတပ်ဖက်ကတရင်နှင်းအင်အား200နီးပါးအသုံးပြုပိတ်ဆို့ထားတာလည်းဖြစ်ပါတယ် ဒါပေမဲ့လည်းအခုစီးရဲတင်းမာမှုပြေလည်စေဖို့အတွက်ကတော့ဝါပြည်တောင်ပိုင်းတွင်ဝင်ရောက်လာတဲ့မြမတက်မတော်ပြန်လည်ဆုတ်ခွာပေးဖို့အဓိကဖြစ်တယ်လို့ဝါတက်ရဲ့ပြောခွင့်ရဥအောင်မြင့်ကပြောပါတယ
်။ဟိုအရေးယူမယ်ဆိုရင်လည်းအရေးမကြီးပါဘူး။ဒီခုတ်တဲ့ဟာတရားဥပဒေရမြတ်မြတ်တတ်တာနဲ့အရေးယူတယ်ဆိုရင်တက်တာမရှိပါဘူး။တစ်ဖက်ကတော့တက်နဲ့ဝင်ပိန်ပြီးတော့ဝင်ဖမ်းပြီးတော့တက်ကဟိုနေရာမှာနေရာယူထားတယ်ဆိုတော့ကြံဆုတ်ပေးဖို့ပါ။အကြမ်းမဝိုင်းထားလိုက်တာဖြစ်
တစ်ခိုးထုတ်သူတွေကိုအကြောင်းပြုပြီးဇွန်လတရက်နေ့ကလေးကဆက်ခဲ့တဲ့နှစ်ဖက်တင်းမာမှုကအခုချိန်ထိတော့ပြေလည်အောင်ညှိနှိုင်းနိုင်တဲ့အဆင့်ကိုမရောက်သေးပါဘူး။ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖက်ကမြမအစိုးရပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့ဒုတိယဥက္ကဋ္ဌဦးသိန်းစောထံကိုတောက်ကြနေမှာတယ်လီဖုန်းနဲ့ဆက်သွယ်ပြီးနှစ်ဖက်စီးရဲတင်းမာမှုကိုပြေလည်အောင်ညှိနှိုင်းဖို့ဖုံးဆက်ခဲ့ပါတယ်။ဦးသိန်းစောမအားလတ်တာကြောင့်သူ့ရဲ့ကိုရီးအရာရှိကနေတဆင့်ဝါတက်ဖွဲ့ရဲ့လူလားချက်တွေကိုရှင်းပြခဲ့ရတယ်လို့လဲဝါတက်ဖွဲ့ရဲ့ပြောခွင့်ရကပြောပါတယ်။တချိန်တည်းမှာပဲဒရီကန်တိုင်းစစ်ဌာနချုပ်ကတက်ဖက်တာဝန်ရှိသူတွေနဲ့လည်းညှိနှိုင်းနေတဲ့အကြောင်းဦးအောင်မြင့်ကပြောပါတယ်
။သူတို့ကဗမာ10ယောက်ကိုမလွတ်ပါဘူးတဲ့။အဲသူတို့ဟိုဘာလုံး6ယောက်နဲ့တီးခြားခွဲပြီးတော့ဖမ်းထားပါတယ်တဲ့။6ယောက်ကိုတော့တရားစွဲထားတယ်။စွဲလိုက်ပြီးသမားချောင်းယောက်ကိုတော့သူကအလုတ်သမားဘောပဲပေါ့ဒါကြောင့်မို့တရားဆွဲနိုင်မလားမဆွဲနိုင်ဘူးလားဆိုတာမသိသေးတဲ့အတွက်သူတို့ကတိကျစစ်တော်ဌာနကိုပို့ထားတယ်လို့ပြောတယ
်ဝါပြည်နယ်ထဲမှာတစ်ထုတ်လုပ်မှုတွေကိုတင်းကျပ်ထားပြီးအခုတစ်ထုတ်လုပ်မှုကလည်းဝါဒေတာတွင်လိုအပ်ချက်အရာထုတ်ယူနေတာဖြစ်တဲ့အကြောင်းဝါတပ်ဖွဲ့ဘက်ကပြောပါတယ်မြန်မာအစိုးရဘက်ကိုဆက်သွယ်ခဲ့ပေမဲ့ဒီကိစ္စနဲ့ပတ်သက်လို့တုံ့ပြန်ဖြေချားခဲ့ခြင်းမရှိသလိုမြန်မာအစိုးရသတင်းထွေမှလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဖော်ပြခြင်းမရှိသေးပါဘူး။ရှမ်းပြည်နယ်အရှေ့ပိုင်းဒေသထိုင်းနယ်စပ်တလျှောက်ကဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ထိန်းချုပ်ရန်ဝါပြည်တောင်ပိုင်းဒေသကဝါတပ်တွေကိုတရုတ်နယ်စပ်ဝါပြည်မြောက်ပိုင်းဘက်ပြန်လည်ဆုတ်ခွာပေးဖို့မြန်မာတပ်မတော်ဘက်က2009ခုနှစ်ဝင်းကျင်ကတောင်းဆိုခဲ့မှုပါတယ်။တရင်သားလက်နက်ကင်တက်တွေထဲမှာလက်နက်အင်အားလူအင်အားအတောင့်တင်းဆုံးဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ဟာမြန်မာအစိုးရနဲ့အပြစ်ရထားတဲ့အဖွဲ့ဖြစ်ပြီးမြန်မာစစ်အစိုးရရေးဆွဲခဲ့တဲ့2008ခုနှစ်အခြေခံဥပဒေအရလဲရှမ်းပြည်နယ်ရင်းကဟိုပန်၊မိုင်းမော်၊ပန်ဝိုင်း၊နားဖန်၊မက်မန်၊ပန်ဆန်းမြို့နယ်တွေကိုဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းအဖြစ်ရရှိထားတာလည်းဖြစ်ပါလိမ့်ရှင်
။မတ်တိုင်ကြီးထိုက်ပြောပြသွားတာပါ။အခုတော့အရွယ်မတိုင်မီစစ်မှုထမ်းဆောင်နေရတဲ့ကလေးသူငယ်နဲ့လူငယ်52ယောက်ကိုမြမတပ်မတော်ကနှုတ်ထွက်ခွင့်ပြုလိုက်ကြောင်းကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF မြန်မာကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီနေ့အတွင်းမှာပဲကလေးစစ်သားအဖြစ်ကနေနှုတ်ထွက်ခွင့်ပြုသူပေါင်း63ဦးရှိပြီလို့လည်းဖော်ပြထားပါတယ်။မအေးမာသတင်းပေးပို့ထားပါတယ်ရှင်
။မြမတပ်မတော်အနေနဲ့ဇွန်လ4ရက်နေ့မှာအရွယ်မရောက်သေးတဲ့ကလေးတွေနဲ့လူငယ်52ဦးကိုနှုတ်ထွက်ခွင့်ပြုခဲ့ကြောင်းကုလသမဂ္ဂကလေးတငယ်များရန်ပုံငွေအဖွဲ့ကထုတ်ပြန်ကြေညာခဲ့ပါတယ်ဒီနှစ်ထဲမှာနှုတ်ထွက်ခွင့်ပြုသူကလေး60ကျော်ရှိပြီလို့လည်းဖော်ပြထားပါတယ်ဒါပေမဲ့လည်းမြမတက်မတော်တွင်မှာကလေးတွေကိုစစ်သားအဖြစ်စုဆောင်းမှုနဲ့အသုံးပြုမှုတွေကရပ်တန့်သွားတာမျိုးမရှိသေးဘူးဆိုပြီးလူအခွင့်အရေးနဲ့ကလေးတငယ်အခွင့်အရေးလှုပ်ရှားသူလည်းဖြစ် Equality မြမအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဖြစ်တဲ့ဦးအောင်မျိုးမင်းကဆိုပါတယ်
ကလေးစစ်သားတုံးပြမှုကတော့ကျွန်တော်တို့အနည်းနဲ့များမဆိုရှိနေတော့မယ်ဗျစစ်သားစုဆောင်တဲ့နေရာဒီမှာတချို့သောကလေးတွေကစုဆောင်ခံနေရတဲ့အခြေအနေမျိုးရှိတယ်ဒါကိုကျွန်တော်ကြည့်ပြီးပြောလဲဆိုရင်တော့အခုနောက်ပိုင်းမှာဒီစစ်သားစုဆောင်ခံရလို့မိဘကိုအကြောင်းကြားတဲ့ case တွေရှိနေခြင်းကကလေးစစ်သားတုံးပြမှာလုံးဝရပ်တန့်သွားတာမရှိဘူးအခြေအနေအတိုင်းအတာတစ်ခုအရအရင်ထက်ယော့နေသွားတယ်လို့ပြောနိုင်နေတယ်ဒါတွေကမပပျောက်သေးဘူးဆိုတော့ကျွန်တော်တို့သိနေရတယ်ဗျကလေးတွေကအကြောင်းကြားလို့မိဘကဒီ ILO သွားတိုင်နေ ILO နဲ့သွားတိုင်ပြီးတော့ဒီကိစ္စတက်ထဲမှာသွားရှာတဲ့အချိန်မှာမရှိတော့တဲ့အဖြစ်ကတော့ကျွန်တော်တို့တွေ့နေရတော့မယ်နောက်တစ်ခုကအခက်အခဲပြာကြုံတွေ့ရလဲဆိုတော့ဝင်းလုံးကတော့အသက်မပြည့်သေးဘူးဗျဒါပေမဲ့အခုတိုင်ကြတဲ့အချိန်မှာအသက်ပြည့်သွားတဲ့ကလေးတွေကိုပြန်ထုတ်မယ်ဆိုရင်တာမန်အသက်မပြည့်သေးတဲ့ကလေးတွေပုံမှန်ခက်ခဲတဲ့ဟာတွေမလိုလားအပယ်ကြန့်ကြာတာတွေအဲ့ဒါတွေကတော့လက်ရှိကြုံတွေ့နေရတဲ့အခက်အခဲတွေပါပဲ
အခုအချိန်မှာတော့မြမတက်မတော်နဲ့ကုလသမဂ္ဂတို့ဟာ2012ခုနှစ်ကစပြီးလုပ်ငန်းဆောင်ရွက်မှုစီမံချက်ကိုလှုပ်ဆောင်ပြီးချိန်ကစလို့ကလေး646ဦးကိုစစ်တပ်ကနေနှုတ်ထွက်ခွင့်ပြုပြီးဖြစ်ကြောင်း UNICEF ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။ဒါပေမဲ့လည်းကလေးတွေမြမတက်မတော်အတွင်းမှာဘလောက်ကြံနေသေးလဲဆိုတာကိုပွင့်လင်းမြင်သာစွာစစ်ဆေးမေးမြန်းနိုင်တဲ့အခြေအနေတွေတော့မရှိသေးဘူးဆိုပြီးဦးအောင်မျိုးမင်းကဆက်ပြောပြပါတယ်
။အရင်တော့ငင်းဆိုတဲ့နေရာကနေအခုလိုမျိုးအတုတ်လိုက်လွှဲပေးတာတော့တင်နေတာကျေစုတင်နေဒါပေမဲ့ဘာလို့ကျွန်တော်တို့ဖြစ်နေလဲဆိုရှင်တကယ်တမ်းဘလောက်ကြံနေလဲ ဘသူတွေကတော့ဒီအာမျိုးကိုကျွန်တော်တို့ဖတ်တင်နေဆိုတဲ့ဟာတွေကိုတိတိကျခွင့်ပြုထားတာမရှိဘူးအဲ့လိုခွင့်ပြုဖို့အတွက်ကလည်းကျွန်တော်တို့ဒီလိုမျိုးတက်စခန်းတွေမှာရှိတဲ့ကလေးတွေကိုကျွန်တော်တို့အချိန်မီးသစ်သေးနိုင်တဲ့ဟာမျိုးရောက်နေတဲ့ကလေးတွေကလည်းအကြောက်တရားကင်းကင်းနဲ့တင်ပြနိုင်တဲ့အခြေအနေမျိုးရှိဖို့လိုအပ်တယ
်တဆက်တည်းမှာပဲမြမတက်မတော်နဲ့တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့တို့ဟာပဋိပက္ခတွေအတွင်းကလေးတွေကိုစစ်သားအဖြစ်စုဆောင်းအသုံးပြုမှုတွေရှိနေသေးပဲလို့ဆိုပါတယ်ယူနီဆက်ရဲ့ထုတ်ပြန်ကြေညာချက်ထဲမှာတော့ဝါကချင်းကရင်ကရင်နီရှမ်းစတဲ့လက်နက်ကိုင်အဖွဲ့တွေပါဝင်ပါတယ်မြမတက်မတော်အနေနဲ့ငင်းဆိုတဲ့အခြေအနေကနေအခုလိုမျိုးအတုတ်လိုက်လွှဲပြောင်းပေးတာမျိုးတွေရှိလာတဲ့အတွက်အနည်းငယ်တိုးတက်မှုတွေရှိလာတယ်လို့ပြောလို့ရပေမဲ့တိုင်းရင်းသားလက်နက်ကိုင်တွေအနေနဲ့လက်ရှိတိုက်ပွဲတွေအတွင်းကလေးတွေကိုအသုံးပြုမှုအခြေအနေတွေပုံမော်မြင့်တက်လာတယ်လို့လည်းဦးအောင်မျိုးမင်းကဆိုပါတယ်ဒီအတွက်မြမဆိုးရနဲ့ငင်းငယ်ရင်ဆွေးနွေးနေတဲ့လက်နက်ကိုင်အဖွဲ့တွေအနေနဲ့ဒီကိစ္စတွေကိုအလေးအနက်ဆောင်ရွက်တာမျိုးတွေဖြစ်တည်တယ်လို့လည်းဆက်ပြောသွားပါတယ
်တိုင်းရင်းသားတွေဘက်မှာကလေးစစ်သားအသုံးပြုမှုကဒီလက်နက်ကိုင်တပ်ဖွဲ့တွေအတွင်းမှာလည်းဒါတွေကိုပပြအောင်လုပ်ဖို့အဖြစ်ခက်ရဆဲထားတဲ့လက်နက်ကိုင်တပ်ဖွဲ့အတွင်းမှာရှိတဲ့ကလေးစစ်သားတွေကိုလည်းအမြန်ဆုံးစစ်မှုထမ်းကြီးကရက်တက်ပြီးနေရပြန်ရင်တော့လှုပ်ဆောင်မှုကအခုရဆွေးနွေးဖို့လိုအပ်ပါတယ်။ဒါပေမဲ့ငင်းချမ်းကြီးအဖြစ်ခက်ရဆွေးရင်ဆွေးနွေးတဲ့အချိန်မှာကလေးစစ်သားဟောင်းတွေကိုပြန်လဲပြီးတော့နေရရင်ပြန်ပို့ဖို့နေရရွာနဲ့ပြန်လဲပေါင်းစည်းဖို့ဆွေးနွေးတဲ့အချက်တစ်ခုမှကျွန်တော်မတွေ့သေးဘူး။နောက်ဆုံးထွက်ခဲ့တဲ့ငင်းချမ်းကြီးသဘောတူညီချက်မူကြမ်းမှာဆိုလို့ရှိရင်ကလေးစစ်သားအတုံးမပြပါဘူးဆိုတဲ့အချက်ပဲဆွေးနွေးထားပြီးတော့ရှိပြီးသားကလေးစစ်သားတွေကိုဘယ်လိုကင်တယ်ဖြေရှင်းမယ်ဆိုတာကိုတိတိကျကျပေါ်ပြထားလို့ဆွေးတော်မဆွေးမိတဲ့အဖြစ်ကတော့ကျွန်တော်တို့ဒီနေ့စိတ်မကောင်းဖြစ်စရာပါပဲ
မြန်မာနိုင်ငံရဲ့ပဋိပက္ခတွေမှာမြမတက်မတော်ဘက်ကတော့တိုင်းရင်းသားလက်နက်ကိုင်တွေဘက်ကပါကလေးတငယ်တွေကိုစစ်သားအဖြစ်စုဆောင်းအသုံးပြုမှုတွေရှိနေစေဖြစ်တာကြောင့်ကလေးတငယ်ဥပဒေမှာပြင်ဆင်ချက်တွေလုပ်နိုင်ဖို့ကလေးခွင့်ရေးလှုပ်ရှားဆောင်ရွက်သူတွေနဲ့လူမှုအခြေပြုအဖွဲ့အစည်းတွေကစ조사ဆောင်ရွက်နေကြပါတယ်ရှင
်မအေးမှပြောပြသွားတာပါအခုကျမတို့အတန်လွင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေစဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ကြပါရဲ့ရှင်အခုညနေပိုင်းအစီအစဉ်တွေအဆုံးမသက်ခင်မှာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးမှာပါရှင
်ဒီနေ့ငါပထမဆုံးချင်းခီးစဉ်ဖြစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီခေါင်းဆောင်ဒေါ်ဆန်းစုကြည်ရှေ့သတင်းပတ်ထက်တွားရောက်ပြီးတရုတ်ဆိုးရထိတ်တန်းခေါင်းဆောင်နေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ရှေ့သတင်းပတ်ဗုဒ္ဓဦးနဲ့ဇွန်လ10ရက်နေ့ကနေ14ရက်နေ့ထိခီးစဉ်မှာတရုတ်သမ္မတရှီချင်းဖြင့်ဝန်ကြီးချုပ်လီကချင်းတို့နဲ့ပါတွေ့ဆုံမှာဖြစ်တဲ့အကြောင်း NLD ပြောခွင့်ရသူဦးညံဝင်းကပြောဆိုခဲ့တာပါ။တရုတ်နိုင်ငံ11ရန်စီမြစ်တွင်တင်းမောက်သွားတဲ့ခီးစဉ်တွင်တင်းမောက်ကိုပြန်ဆယ်နိုင်ဖို့ကယ်ဆယ်ဝန်ထမ်းတွေစတင်ဆောင်ရွက်နေကြပါတယ်။အခုကမှတည်ဆုံသူစုစုပေါင်း98ယောက်ထိရှိနေပြီးဖြစ်ပြီးလို့အတည်ပြုနိုင်တဲ့အတွက်လည်းနောက်ထပ်အသက်ရှင်ကျန်ရေးသူတွေတွေ့နေတဲ့အလားအလာတွေလည်းနှေးပါလာနေပါတယ်။တန်းနဲ့ချီရဲ့အမေရိကန်ဆွေရဝန်ထမ်းတွေရဲ့လုံခြုံရေးဆိုင်ရာချက်လက်တွေပါဝင်နောက်ကျောင်းရာဇဝင်တွေကိုစုဆောင်းသိမ်းဆည်းထားရတဲ့ဌာနကိုတရုတ်နိုင်ငံကကွန်ပျူတာဟက်ကာတွေပေါထွင်းဝင်ရောက်ခဲ့တဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်ဝန်ထမ်းအောင်းနေနဲ့လက်ရှိဝန်ထမ်း၄သန်းလောက်ရဲ့အချက်လက်တွေပါကောင်းပါသွားနိုင်တယ်လို့လည်းကိုကြီးကိုရာအချက်လက်တွေကိုစီမံခုတ်ခဲ့ရတဲ့ဘိုးဆွေးရအေဂျင်စီ OPM ကပြောဆိုခဲ့တာပါတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဟွန်လေးကတော့စိုက်ဘာတိုက်ခိုက်မှုတွေကဘယ်သူဘယ်ဝါလက်ချက်ဆိုတာမသိနိုင်တဲ့အတွက်အမေရိကန်ရဲ့ဆွဆွဲချက်ဟာတာဝန်မဲ့လွန်းတယ်လို့လည်းဒီကနေ့ပဲတုံ့ပြန်ပြောဆိုခဲ့တာပါယူကရိန်းနိုင်ငံမှာရုရှားကစစ်ရေးရဝင်ရောက်ဆက်ဖက်နေရပြီးရန်လိုရဲလိုရတဲ့ပေါ်မဟာမင်းနိုင်ငံတွေကစိုးရိမ်မှုကိုဆွေးနွေးနိုင်ဖို့အမေရိကန်ပြည်တော်စုကတိုက်တန်းကာဝေးအရာရှိတွေတပ်တမန်တွေဂျာမနီနိုင်ငံစတူဂတ်မြို့မှာဒီကနေ့ရောက်နေပါတယ်ယူကရိန်းစိုးရတပ်ဖွဲ့တွေနဲ့ခွတ်ထွက်ရေးတပ်ဖွဲ့တွေကတပ်ဖွဲ့တွေကြောပြန်ပေါ်ပေါက်ခဲ့ပြီးနောက်မှာပဲအခုလိုဆွေးနွေးမှုတွေပေါ်ထွက်လာတာပါ
ဒရင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn von Galio ဖြစ်ပါတယ်ကျွန်မနောက်လက်ဖိုက်ပါည9နာရီမှာထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ဆောင်ရအောင်တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.